အမေရိကန်သမ္မတဘုရှ်ကအတ္တလန္တိတ်သမုဒ္ဒရာရဲ့တစ်ဖက်တစ်ချက်နိုင်ငံတွေရဲ့ဆက်ဆံရေးအတွက်ခက်သည့်ထူထောင်မှုတိုက်တွန်းလိုက်ပါတယ်။အရှေ့လယ်ပိုင်းမှာလွတ်လပ်ခွင့်ပိုပြီးထွန်းကားလာစေဖို့အမေရိကန်နဲ့ဥရောပတို့ပိုပြီးလုပ်ရမယ်လို့မစ္စတာဘုရှ်ကပြောခဲ့တဲ့အကြောင်း VO ရဲ့အင်ယူသတင်းတော်ပေါ်လဝစ်ဆန်ကသတင်းပေးပို့ထားပါတယ်။ဥတင်မောင်တန်းကဆက်ပြီးတင်ပြပေးမှာပါ။အ
တ္တလန္တိတ်သမုဒ္ဒရာရဲ့တစ်ဖက်တစ်ချက်မှာရှိကြတဲ့နိုင်ငံတွေရဲ့ဆက်ဆံရေးနဲ့ဓာတ်ရိုက်ပတ်သက်နေတဲ့ကိစ္စတွေကိုကြော်ပြီးကမ္ဘာတဝန်းအရေးကြီးတဲ့ကိစ္စတွေကိုပါကင်တွယ်ကြဖို့အချိန်ရောက်လာခဲ့ပြီလို့သမ္မတဘော့စ်ကပြောကြပါတယ်
။ We're increasingly looking to matters of global reach.
ဒီကမ္ဘာလုံးရဲ့ကိစ္စကိုကင်တွယ်နိုင်ဖို့ကျွန်တော်တို့ပူကြည့်ပါတယ်။ကျွန်တော်တို့ဂျာမန်ကွဲပြားခြားနားချက်တွေကိုအာရုံစိုက်နေမဲ့အစားကျွန်တော်တို့ရဲ့အကျိုးစီးပွားတွေနဲ့စံထားချက်တွေအတွက်တိုးပြီးကျွန်တော်တို့စည်းလုံးနေကြပါပြီ
။တခြားကမ္ဘာဒေသတွေဟာလည်းငြိမ်းချမ်းကြွယ်ဝတဲ့အခြေအနေမှာနေထိုင်နိုင်အောင်စည်အေးလွန်ကာလမှာတစ်ခုလုံးသဘောဆောင်လာပြီးလွတ်လပ်လာတဲ့ဥရောပကကြီးစုကြရပါမယ်လို့သူကဆိုပါတယ်
။ The rise of free and prosperous societies in the broader Middle East is essential to peace.
နှစ်ဆယ်အရစုညီညာရေးမှာလွတ်လပ်ကြွယ်ဝတဲ့ဥရောပဖြစ်ပေါ်လာတာကမရှိမဖြစ်အရေးကြီးတဲ့အချက်ဖြစ်တယ်လို့ပါပဲ။21ရာစုညီညာရေးအတွက်လွတ်လပ်ကြွယ်ဝပြီးတော့ပုံမကျေပြန့်တဲ့အရှိအလေပိုင်းဖြစ်ပေါ်လာဖို့ကမရှိမဖြစ်အရေးကြီးတဲ့အချက်ဖြစ်ပါတယ်
။စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD ရဲ့ပါရီဌာနချုပ်မှာမိန့်ခွန်းပြောကြားတဲ့အခါအီရတ်၊အီရန်၊လဗနွန်၊ဆီးရီးယားနဲ့အာဖဂန်နစ္စတန်လိုနေရာတွေမှာတွေ့ရတဲ့စိန်ခေါ်ချက်တွေကိုမစ္စတာဘုရှ်ကပြောကြားခဲ့ပါတယ်။သူ့ရဲ့ဥရောပခီးစဉ်တစ်လျှောက်မှာကပူးကိုတက်တွေနဲ့အကူအညီတွေပို့ဖို့ကတိပေးထားတာကိုတွေ့မြင်ကြဖို့ဥရောပနိုင်ငံတွေကိုမစ္စတာဘုရှ်ကတိုက်တွန်းခဲ့ပါတယ်။ကျင်းသစ်သမ္မတနီကိုလတ်ဆာကိုစီကိုသူကတည်ထောင်ဖော်ပြချီးကျူးခဲ့ပါသေးတယ
် President Sarkozy has said what is at stake in that country is the future of our values and that of the Atlantic Alliance
အဲ့ဒီနိုင်ငံမှာအနေရရှိနေတာကအတ္တလန္တိတ်မဟာမိတ်နဲ့ကျွန်တော်တို့တန်ဖိုးတွေရဲ့အနာဂတ်ပါပဲလို့သမ္မတ Sarkozy ကပြောခဲ့ပါတယ်သူမှန်ပါတယ်အာဖဂန်နစ္စတန်ဟာအကြမ်းဖက်မှုတွေအတွက်တေချာပေါက်စိတ်ချရတဲ့နေရာဘတော့မှမဖြစ်စေဘူးကျွန်တော်နိုင်ငံတွေကတေချာအောင်လုပ်ကြရပါမယ
်ဒီမိန်ကွန်းမှာပါရီမှာသမ္မတ Bush ရဲ့အများပြည်သူဆိုင်ရာပထမဆုံးပွဲတစ်ပွဲဖြစ်ပါတယ်ပြင်သစ်ပြည်ရဲ့မြို့တော်ကိုလာတဲ့သူရဲ့တရားဝင်နောက်ဆုံးခရီးလည်းဖြစ်ပါတယ်။မစ္စတာဘုရှားရောမမြို့မှာရှိစဉ်ကဗက်တီကန်ကိုသွားပြီးပုပ်ရဟန်းမင်းကြီးဘက်နက်ဒစ်နဲ့တွေ့ဆုံခဲ့ပါသေးတယ်။ပုပ်ရဟန်းမင်းကြီးကသူ့ရဲ့တည်တံ့လေးလံခန်းထဲမှာနိုင်ငံခြားဂုဏ်သီးအရှိပုဂ္ဂိုလ်တွေကိုနှုတ်ဆက်လေးရှိပါတယ်။ဒါပေမဲ့ဒီချိန်မှာတော့သူကသမ္မတဘုရှားကိုအပြင်မှာထွက်ကြိုပြီးဗက်တီကန်ဥယျာဉ်တစ်လျှောက်လမ်းလျှောက်ခေါ်သွားခဲ့ပါတယ်။ဒါကတော့ဓမ္မတန်ဆုံတီးဝိုင်းအတန်တွေပဲဖြစ်ပါလေ။မြက်ခင်းမြင်ကလထိုင်ပေါ်မှာသူတို့ကထိုင်ကြပြီးဓမ္မတန်ဆုံတီးဝိုင်းကတီးခတ်တီးဆိုးတာကိုကြည့်ရှုခဲ့ကြပါလေ။မူလတိုင်းပြန်လည်ပြုပြင်ထားတဲ့အလဲခစ်မျိုးစင်ကိုတွားကြပြီးဝရန္ဒာဆောင်ကနေရှုခင်းကိုကြည့်ခဲ့ကြပါသေးတယ်။ပိုယဟမင်းကြီးမကြခဏဆူတောင်းဝှေ့ပြုရာလှိုင်းကူကိုလည်းတွားရောက်ခဲ့ကြပါလေ။လူခွန်ရေးအာဖရိကက AIDS နဲ့ကမ္ဘာတဝန်းစီရင်မှုတိုက်ဖျက်ရေးလိုကိစ္စတွေကိုသူတို့ဆွေးနွေးခဲ့ကြပါတယ်လို့အင်ဂျူတော်ပြောရေးဆိုခွင့်ရှိသူမစ်ဒေနာပယ်ရီနိုကပြောပါတယ်။သမ္မတနဲ့ပုပ်ယဟန်မင်းကြီးတို့ရဲ့ဆက်ဆံရေးကကောင်းမွန်ပြီးအကြောင်းအရာတွေကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတယ်လို့သူမကဆိုပါတယ်ခင်ဗျာ။